ရန်ကုန်တိုင်းတကုံစိတ်ကန်းစက်မှုဆောင်ကဖူရင်းအထွေကျုပ်စက်ယုံမှာအလုတ်ထုတ်ခံထားရတဲ့အလုတ်သမား30ကိုအလုတ်ပြန်ခန့်ဖို့စက်ယုံဘက်ကသဘောတူလိုက်တာကြောင့်တရင်ပတ်နဲ့အချီကြာမြင့်ခဲ့တဲ့အလုတ်သမားတွေရဲ့ဆန္ဒပြပွဲပြီးဆုံးသွားပါပြီ။မနစ်မနက်ပိုင်းမှာတော့အလုတ်ထုတ်ခံထားရတဲ့အလုတ်သမား30နဲ့အလုတ်ရှင်ကြားမှာအလုတ်ရှင်အလုတ်သမားဥပဒေပါပြဋ္ဌာန်းထားတဲ့လိုက်နာရမယ့်သဘောတူညီချက်တွေကိုပြန်လည်လက်မှတ်ထိုးဖို့ရှိပါတယ်။ဒီလိုပြည်လဲသွားပေမဲ့အလုတ်ရှင်အလုတ်သမားပြဿနာတွေဖြစ်နေရတာမကြာခဏဆိုသလိုဖြစ်နေတာကတည်ဆဲဥပဒေတွေအားနည်းလို့ထောက်ပြသူတွေလည်းရှိပါတယ်။ဒီတင်းကိုတော့ VOA မြန်မာပိုင်းတင်းတောက်မေခကပေးပို့ထားပါရရှင်
။မနေ့ကမနေ့ပိုင်းမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဖူရင်အထည်ချုပ်လုပ်ငန်းရှင်နဲ့အလုပ်သမားတွေကိုရန်ကုန်တိုင်းရုံးမှာခေါ်ယူတွေ့ဆုံကညှိနှိုင်းပေးခဲ့တာဖြစ်ပါတယ်။ဒီညှိနှိုင်းမှုအပြီးမှာတော့စက်ယုံကိုလည်းတွားရောက်ကလက်ရှိအလုပ်ဆင်းနေတဲ့အလုပ်သမားတွေနဲ့တွေ့ဆုံကအလုပ်ထုတ်ခံရတဲ့အလုပ်သမားတွေနဲ့ပတ်သက်ပြီးညှိနှိုင်းမှုတွေလုပ်ပေးခဲ့တာပါ။ဒီလိုလုပ်ပေးခဲ့တာကြောင့်နောက်ဆုံးမှာပြည်လည်မှုရခဲ့ပါတယ်။အလုတ်ထုတ်ခံရတဲ့လုတ်သားတွေကတောင်းဆိုချက်၉ချက်တောင်းဆိုထားပြီးလက်ရှိမှာဗနက်ချက်သဘောတူညီခဲ့တာကြောင့်အခုလိုပြေလည်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့ VOA သတင်းဌာနကမေးမြန်းတဲ့အခါမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းက
ဆိုထားတဲ့၉ချက်က၆ချက်ကသဘောတူပြီးသွားပြီ။၂ချက်ကျန်တယ်။အဲ့၂ချက်ကျန်တဲ့ကိစ္စကတော့ဒီစက်ယုံတယုံငယ်လို့ကျွန်တော်မယူဆဘူး။အထည်ချုပ်လုပ်ငန်းခွင့်ကြီးတစ်ခုလုံးမှာအခွင့်အရေးပိုင်းဆိုင်ရာကိစ္စရပ်တွေကိုစနစ်တကျလုပ်ဖို့ဒါကျွန်တော်တို့ဟိုဆောင်ရွက်ပါမယ်။ဒီကျန်တဲ့6ချက်ကလည်းသဘောတူညီထားပြီးပါပြီအလုတ်ပြန်ခတ်မယ်ဆိုတော့တစ်ချက်ကလည်းသဘောတူညီထားပြီးကျန်တဲ့2ချက်ကဟိုလောက်ခါတို့ဒီဘောနပ်ကြီးတို့ဒီသူတို့ကိုသူတို့အလုတ်စူးစမ်းရင်စူးစမ်းသလိုရတဲ့အခွင့်ဒါတွေကတကြောင်တကာတာတရားတစ်ပုတ်စမ်းဒီဖြစ်နေတဲ့အခြေအနေတွေကိုတော့ကျွန်တော်စနစ်တကျပေါ့ဒီလုပ်ငန်းခွင်တစ်ခုပြောပေါ့နော်ဒီလုံဒီစိတ်ုံတရုံနဲ့ကိုပြောတာပေါ့ပါဘူးထဲချုပ်စိတ်ုံလုပ်ငန်းခွင်တစ်ခုတော့အစီအပြေမှုဖြစ်အောင်ကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါတယ်
ပြီးခဲ့တဲ့အောက်တိုဘာ29ရက်နေ့ညပိုင်းကရန်ကုန်တိုင်းဝန်ကြီးချုပ်ဘက်ကဝင်ရောက်ဖြည့်ရှင်ပေးဖို့တောင်းဆိုတဲ့ဆန္ဒပြအလုပ်သမားတွေဟာရန်ကုန်တိုင်းအစိုးရရုံးရှိမှာတပိတ်စခန်းဖွင့်ခဲ့တာကြောင့်ညတွင်းချင်းမှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ကတပိတ်မောက်အလုပ်သမားတွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပြီးအခုလိုဆက်လက်ညှိနှိုင်းပေးဖို့ဝန်ကြီးချုပ်ဘက်ကကတိပေးခဲ့တာဖြစ်ပါတယ်ဒီလိုသဘောတူညီခဲ့တာနဲ့ပတ်သက်လို့အလုပ်သမားကောင်းဆောင်တဦးဖြစ်တဲ့မတ်တထားဆွေက
အချင်းနေရင်အားလုံးကတော့အဆင်ပြေမှုရရှိခဲ့ပါတယ်ပြီးတော့အခုဖြည့်ရှင်းပေးတဲ့ဥစ္စာနေရာမှာတော့အလုပ်သမားတွေဒီလုပ်ငန်းဝင်တွေကိုအေးချမ်းစွာနဲ့ပြန်လည်ဝင်ရောက်ရရှိဖို့အတွက်ကိုအားလုံးအဆင်ပြေခဲ့ပါတယ
်ဒီလိုအလုပ်ရှင်နဲ့အလုပ်သမားပြဿနာတွေမကြာခဏဆိုသလိုဖြစ်နေတာကတည်ဆဲဥပဒေတွေအားနည်းနေလို့ထောက်ပြသူတွေရှိနေပါတယ်ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားများအဖွဲ့ချုပ်ကကိုကျော်မျိုးကတော့လက်ရှိဖြစ်နေတဲ့အလုပ်သမားအလုပ်ရှင်ပြဿနာတွေနဲ့ပတ်သက်လို့
ဥပဒေအားနည်းတာရဲ့ရဲ့ပြီးတော့လုပ်ငန်းရှင်တွေကဒီအားနည်းနေတဲ့ဥပဒေကိုအခွင့်ကောင်းယူပြီးတော့ဥပဒေကိုတက်ပြီးတော့ချိုးဖောက်တာပေါ့ဟိုကျွန်တော်တို့ဒီအလုပ်သမားအဖွဲ့ကြီးတွေကျွန်တော်တို့ဖွဲ့ဝင်ရှိတယ်အဲ့ဒီဟာကိုလုပ်ငန်းရှင်တွေကအလုပ်သမားအဖွဲ့ကြီးတွေကိုပြုတ်ကွဲအောင်လို့ဖန်တီးတဲ့အခါမှာကျွန်တော်တို့ဥပဒေကြောင်းအရဟိုအရေးယူလို့ရတယ်အဲ့ဒီနေရာဒီမှာကျွန်တော်တို့ဥပဒေရဲ့လုပ်ငန်းရှင်တွေတောက်လောက်အောင်ပေါ့တောင်းလေးပဲဖြစ်စီတောင်းလေဘူးထောင်လန်ထည့်သွင်းတာဖြစ်စီအဲ့လိုအမျိုးတွေမရှိသေးတဲ့လုပ်ငန်းရှင်တွေကဥပဒေကိုကြောင်းအတိမ်းငင်းချိုးပေါက်တယ်ပြီးတော့တချို့လုပ်ငန်းရှင်တွေကြတော့လည်းဥပဒေကိုမသိတာဖြစ်နေတယ်အဲ့လိုနှစ်ပိုင်းပေါ့ဥပဒေအားနည်းလာရင်လုပ်ငန်းရှင်တွေကဥပဒေကိုမသိကြရင
်ဖူရင်ထဲကျုပ်ဆက်ယုံမှာအလုတ်သမားတမက်ကအဖွဲ့ဝင်အလုတ်သမား30အလုတ်ထုတ်ခံရပြီးရဲ့နောက်အလုတ်သမားတွေရဲ့မကြေမနက်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာဖြစ်ပါတယ်ရှင်